စနေနေ့ကစားတဲ့ပရီးမီးယားလိဂ်ပွဲတွေမှာခရစ္စတယ်ပဲလစ်ကအဝေးခွင်မှာစတိုက်စီးတီးကိုငကိုတကိုဘုံမော့ကအိမ်ခွင်မှာဆန်စီစီးတီးကိုတကိုကိုမရှိဝက်ဆမ်ကအဝေးခွင်မှာလက်ဆက်စီးတီးကိုငကိုကိုမရှိဝက်ဖို့ကအိမ်ခွင်မှာနူကာဆယ်ကိုငကိုတကိုဝက်စ်ဘရောမ်ကအိမ်ခွင်မှာတော်တန်ဟမ်ကိုတကိုကိုမရှိနဲ့အတူတူနိုင်ရကြပြီးအေဗာတန်ကတော့အိမ်ခွင်မှာဆောက်သမ်တန်နဲ့တစ်ဖက်တကူစီတည်ကြပါတယ်။နောက်ကြနေ့ကစားတဲ့ဘရိုက်တန်နဲ့မန်ချက်စတာယူနိုက်တက်တို့ဘွဲမှာတော့အင်ရှင်ဘရိုက်တန်အသင်းကတကိုကိုမရှိနဲ့နိုင်ရသွားပါတယ်။ဘရိုက်တန်အသင်းကမန်ယူအသင်းကိုနိုင်ရတာ1982ခုနှစ်ကလေးကဆိုရင်ဒီဒီချိန်ကပထမဆုံးပါဒီပွဲမှာအနိုင်ရလိုက်တာကြောင့်ဘရိုက်တန်အသင်းဟာတန်ဆင်းစုံတွေကနေလွတ်သွားပြီးလာမယ့်ပရီးမီးယားလိဂ်တန်ပွဲကြီးမှာဆက်ပြီးရှင်တန်ခွင့်ရသွားပါပြီဒီကနေ့တင်းမွေလီမှာကစားမယ့်ပွဲတွေကတော့မန်စီးတီးနဲ့ဟက်ဒါဆီးချယ်ဆီးနဲ့လီဗာပူးအာဆင်နယ်နဲ့ဘန်လီပွဲတွေဖြစ်ပါတယ်ဒီတော့ဒီမှာပဲမန်ယူအသင်းရဲ့အငိမ့်စားကံတွင်နီးပြကြီးဆာအဲလက်စ်ဖာဂူဆန်ဟာဒီနေ့ကအရေးပေါ်အုံနောက်ခွဲစိတ်ကုသမှုခံယူခဲ့ရပြီးခွဲစိတ်မှုကအောင်မြင်ပေမဲ့စီးရုံရေးပေါ်ကမ်းမှာဆက်နေရအောင်မယ်လို့မန်ချက်စတာယူနိုက်တက်အသင်းကကြေညာချက်ထုတ်ထားပါတယ်။ပရီးမီးယားလိဂ်မှာလက်ရှိအမှတ်ပေးစရာအရထိပ်ဆုံး၅ပွဲရဲ့ရမှတ်တွေကတော့မန်စီးတီးက35ပွဲကစား93မှတ်၊မန်ယူက36ပွဲကစား89မှတ်၊လီဗာပူးက36ပွဲကစား82မှတ်၊တော်တန်ဟမ်က36ပွဲကစား81မှတ်နဲ့ချယ်ဆီက35ပွဲကစား66မှတ်အသီးသီးရထားကြပါတယ်။